အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာလာမယ့်တောက်ချန်နေမှာတရုတ်နိုင်ငံကိုတွားရောက်ဖို့ရှိပါတယ်။2018ခုနှစ်နောက်ပိုင်းအမေရိကန်နိုင်ငံသားဝန်ကြီးရဲ့ပထမဆုံးတရုတ်ပြည်ခီးဖြစ်လာမယ်။ဘလင်ကင်ရဲ့ခီးစဉ်အတွင်းမှာတရုတ်အကြီးအကဲအရာရှိတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကောင်းမွန်လာစေဖို့ပွင့်လင်းတဲ့ဆက်သွယ်ရေးလမ်းကြောင်းတွေထိန်းသိမ်းထားရေးဆွေးနွေးကြမယ်လို့အမေရိကန်နိုင်ငံသားဌာနကဗိုလ်ထူးနေမှာကြေညာပါတယ်။ဒါအပြင်နှစ်နိုင်ငံလုံးကအလေးထားတဲ့ကိစ္စရပ်တွေ၊ကမ္ဘာလုံးဆိုင်ရာနဲ့ဒေသဆိုင်ရာကိစ္စရပ်တွေနဲ့နိုင်ငံဖြတ်ကျော်စိန်ခေါ်မှုတွေအတွက်လားလာရှိတဲ့ပူးပေါင်းဆောင်ရွက်မှုအကြောင်းတွေကိုလည်းဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်။ဇွန်လ18နဲ့19ရက်ဘလင်ကင်ရဲ့ခီးစဉ်အတွင်းဒေတာရင်းလုံခြုံရေးမူရစေဝါနှိမ်နှင်းရေးရာသီဥတုဖောက်ပြန်မှုကမ္ဘာလုံးဆိုင်ရာမက်ခရိုစီးပွားရေးတည်ငြိမ်မှုတရုတ်မှာမတရားဖမ်းဆီးခံထားတဲ့အမေရိကန်တွေအကြောင်းအပါအဝင်အမေရိကန်နဲ့တရုတ်ပြည်သူတွေကြားအပြန်အလှန်ဆက်ဆံရေးတွေအကြောင်းထိတ်တန့်ဦးစားပေးဆွေးနွေးကြမယ်လို့လည်းအမေရိကန်အကြီးအကဲအရာရှိတွေကထုတ်ဖော်ပြောဆိုထားပါတယ်။တရုတ်တာဝန်ရှိသူတွေကတော့အမေရိကန်နေနဲ့တရုတ်ရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအကျိုးစီးပွားတွေကိုထိခိုက်စေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့တောင်းဆိုထားပြီးနှစ်နိုင်ငံကြားကွဲပြားနေတာတွေကိုကောင်းကောင်းမွန်မွန်ဖြေရှင်းကာပူးပေါင်းဆောင်ရွက်မှုကိုမြှင့်တင်နိုင်ကြောင်းပြောပါတယ်။ကွဲပြားနေတာတွေကိုထိထိရောက်ရောက်စီမံခန့်ခွဲဖို့နှစ်နိုင်ငံအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေမြင့်တင်ပြီးဆက်ဆံရေးယိုယွင်းနေတာတွေကိုတည်ငြိမ်လာစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့ခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်လာဖို့မျှော်လင့်ကြောင်းဘလင်ကင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိတဲ့ဝမ်ဝင်ဘင်းကလည်းဗုဒ္ဓထုံးနေသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ရှင်။